Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်ဖေဖော်ဝါရီလ3ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂျော်ဒန်မှာစစ်သား3ယောက်သေဆုံးခဲ့ရမှုအတွက်အမေရိကန်ကအီရန်နဲ့ဆီးရီးယားမှာလက်စားချေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ကုလသမဂ္ဂလူညုံရေးကောင်စီမှာတနင်္လာနေ့ကျရင်မြန်မာအရေးတည်တံ့ဆွေးနွေးပွဲပြုလုပ်ဖို့ရှိပါတယ်ဒီသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇောင်းဝလိုက်ဒီသတင်းတွေအပီမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာငွေမဲ့ခွာချမှုမြန်မာတချို့အထိုင်းမှာဖန်ဆီးခံလိုက်ရပါတယ်ဒီသတင်းပေးပို့ချက်အပြီးအပတ်စဉ်ကဏ္ဍတစ်ခုမှာတော့ကမ္ဘာစစ်ဖြစ်တဲ့အထိအန္တရာယ်ကြီးခဲ့တဲ့လက်ရာစုအမျိုးသားနိုင်ငံရေးဝါဒီမြန်မာမှာလည်းဥထောင်လာနေတာကိုသုံးသက်သူက
တိုင်းပြည်အတွက်လည်းအန္တရာယ်ကြီးတယ်အသုံးချတဲ့စစ်တပ်ခေါ်တပ်မတော်မှလည်းပဲပုံရိပ်ကဆိုးတဲ့ဆိုးစီတယ်ဗုဒ္ဓဘာသာရဲ့အရှိန်အဟွာကလည်းညှို့မိန်စီတယ်
ဒီစနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတိယအစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလျှာစီးပွားဥရယာတိနဲ့သတင်းတွေတဲကတုဒ္ဒအစည်းအဝေးတွေဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစောဝဲလှိုင်နဲ့ပြောပြပေးပါပါခင
်ဗျာဂျော်ဒန်နိုင်ငံကအမေရိကန်စစ်တပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့ဝင်3ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအီရန်ပံပိုးထားတဲ့အဖွဲ့တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းနဲ့တောက်ကြနေကတိုက်ခတ်ခဲ့ပါတယ်။နောက်ထပ်လည်းတိုက်ခတ်မှုတွေထပ်လုပ်သွားအောင်မယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့ပါတယ်
။ United States does not seek conflict with Iran or in the broader Middle East, but as President Biden has made clear, we will not hesitate to defend our people.
အမေရိကန်အနေနဲ့အီရန်နဲ့ပဋိပက္ခဖြစ်အောင်လုပ်တာမဟုတ်သလိုအရှေ့လယ်ပိုင်းဒေသတွေမှာပဋိပက္ခတွေမကျေပြန့်စေချင်ပါဘူး။ဒါပေမဲ့အမေရိကန်ပြည်သူတွေကိုကာကွယ်ဖို့တုံ့ဆွန့်သွားမှာဆုံးဆုံးသွားမှာမဟုတ်တယ်လို့အမေရိကန်တွေကိုထိကပ်အောင်လုပ်သူဘယ်သူကိုမဆိုကြိုက်ရအချိန်နေရာမှာတိုက်ခတ်ဖို့လက်နေမှာမဟုတ်ဘူးလို့တောက်ကြနေကတိုက်ခတ်မှုပြီးမှအင်ဂျူရောအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကတော်လိုင်းရေးတံပြန်အထူးတပ်ဖွဲ့တွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပစ်မှတ်ပေါင်း85ခုတဲ့မင်းဲကိုလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုကနေတော့တဲ့တာဝေးပြည့်ဘုံကျဲလေရင်တွေအပါအဝင်စစ်လေရင်မျိုးစုံကိုအုံပြတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မိနစ်30လောက်ကြာတဲ့စစ်စင်ရေးအတွင်းအီရန်နိုင်ငံကနေရာ3ခုနဲ့ဆီးရီးယားနိုင်ငံကနေရာ4ခုမှာရှိတဲ့ပစ်မှတ်တွေကိုအတိအကျထိမှန်အောင်ပြစ်နိုင်ခဲ့တယ်လို့ပူတွဲစီအိုစီချုပ်များရဲ့စစ်စင်ရေးဆိုင်ရာညွှန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီးဒေါက်ကလပ်ဆင်းစ်ကပြောပါရယ်ဒီတိုက်ခိုက်မှုတွေမလို့ခင်အီရတ်ကိုကြိုတင်အသိပေးခဲ့တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်သူ့ရဲ့ညွှန်ကြားချက်အရတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းပြောကြားခဲ့ပါရယ်ခင်ဗျာ
ကာဇာအီဂျစ်နယ်ဆက်လူထုတက်တဲ့ရာဖာမြို့ကိုအစ္စရေးဒီနေ့လေကြောင်းကတိုက်ခိုက်ခဲ့တာမှာသိဆုံးမှုရှိခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့ဗနယောက်တိဆုံးပြီးဗနယုထိခိုက်တံရရတဲ့ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ Hamas တပ်မကြီးဌာနကထုတ်ပြန်တဲ့စာရင်းတွေအရအစ္စရေးနိုင်ငံအတွင်း Hamas တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာ9ရက်နေ့စတဲ့ဒီစစ်ပွဲကြောင့်ဂါဇာမှာတိဆုံးသူပါလက်စတိုင်းအရေအတွက်ဟာ28,100ကျော်သွားပြီလို့ဆိုပါတယ်။အခုအချိန်အထိထိခိုက်တံရရသူအရေအတွက်ကတော့6,000ကျော်သွားပြီလို့ဆိုပါတယ်ခင်ဗျာ။
ကုလသမဂ္ဂလူမျိုးရေးကောင်စီမှလာမယ့်တနင်္လာနေ့ဖေဖော်ဝါရီလ9ရက်နေ့မှာမြန်မာအရေးတည်တံ့ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ဒေသဆန်တော်ချိန်မနေ့7နာရီမှာဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အယက်သားတွေပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူခွင့်ရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်လှမ်းဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဖေဖော်ဝါရီလ1ရက်အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုပြီးရပ်ပိုင်းအတွင်းမှာပဲအခုလိုလူမျိုးရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်တနင်္လာနေ့ပြုလုပ်မဲ့လူမျိုးရေးကောင်စီစည်းအဝေးမှာမြမအရေးဘယ်ကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့အခု 2024ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဒုက္ခသည်တွေကိုလူသားဆန္ဒမှုအကူအညီတွေပေးဖို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအမေရိကန်ဒေါ်လာတန်1000နီးပါးအကူအညီတောင်းခံထားတဲ့အကြောင်းကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပြောဆိုထားပါတယ်။ဒါဟာမြန်မာနိုင်ငံအတွင်းကပြည်တွင်းနေရာဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်မကြုံစဖူးတဲ့ငွေကြေးပမာဏအများအပြားကိုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘောဒီးယားဝန်ကြီးချုပ်ထိုင်းမရောက်ခင်လေးမှာပဲထိုင်းကကမ္ဘောဒီးယားတပ်ခံ3ကိုဖမ်းလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်ထိုင်းနိုင်ငံကိုမရောက်လာခင်ရက်ပိုင်းလိုမှာပဲထိုင်းအာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လူခွင့်အဖွဲ့တွေကပြောလိုက်တာပါ။အခုဖမ်းခံရသူ3ဦးတည်းကတူဖြစ်သူခွန်ယူရယာဟာအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ကမ္ဘောဒီးယားမှာနိုင်ငံအကျဉ်းသားဖြစ်နှစ်ကြိမ်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံခဲ့ရတဲ့ဒုတိယမြောက်သူကတော့ကမ္ဘောဒီးယားကန်ဒလိုက်ပါတီကအကြီးအကဲရရှိတူဖြစ်ပြီးဖက်စီခံရတဲ့တတိယမြောက်လူကတော့ကမ္ဘောဒီးယားလူငယ်ကွန်ရက်အဖွဲ့ကဖဖရာဆိုသူဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဖီယိုအမေရိကန်အသံရဲ့ဖရိုင်လာ3ရက်စနေညအထူးကြဆုံးသတင်းတွေကိုကိုစောဝင်လိုက်နဲ့တွပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြပါငွေမဲခွာချမှုမြန်မာတချို့ထိုင်းမှာဖန်ခံလိုက်ရတာပါထိုင်းနိုင်ငံတဲမှာမြန်မာတွေပါဝင်အိန္ဒိယနိုင်ငံကသူတွေကိုပြစ်မှတ်ထားတဲ့ငွေလိမ်တဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေလုပ်နေတဲ့ GoFood ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာနကစတင်နှိမ့်နေနေပါတယ်ဖေဖော်ဝါရီလနေ့မှာစတင်တဲ့စစ်စင်ရေးတွင်ငွေကြေးခွာချမှုအခွန်လိမ်မှုတို့နဲ့လောလောဆယ်ဖန်ဆီးထားသူတွေထဲမှာမြန်မာတွေလည်းပါတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဖီယိုတရင်တော်မယ်ရေးမှာပြောပြပေးပါအောင်ခင်ဗျာ
အွန်လိုင်းကနေတရားမဝင်ချဲတီလုပ်ငန်းတွေကိုလုပ်ပြီးငွေပြူငွေမဲခွာချနေတဲ့ကိုဖုဆိုတဲ့ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာန DSI ကစတင်နှိမ့်နှင်းနေတာမှာဖေဖော်ဝါရီလ၁ရက်နေ့ကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေခဲ့တယ်ဆိုပြီး DSI ကသတင်းထုတ်ပြန်ထားပါတယ်ရှာဖွေစစ်ဆေးမှုတွေအတွင်းတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်ဘသူတွေကိုဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ DSI ကမဖော်ပြပေမဲ့ဖမ်းဝရမ်းထုတ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ခုလုံးခံယူထားတဲ့ Grand Edmond တထေးကျွန်းဟိုတယ်ပိုင်ရှင်ဦးကျော်လင်ပါဝင်နေတယ်ဆိုပြီးထိုင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။၁၈ဦးကိုဖမ်းဝရမ်းထုတ်ထားတဲ့ထဲက9ဦးကိုဖမ်းမိထားတယ်ဆိုပြီးဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးစုံစမ်းစစ်ဆေးရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကအခုလိုထိုင်းဘာသာနဲ့ပြောကြားခဲ့ပါတယ
်ပัจจุบันได้รับรายงานว่าได้จับกลุ่มตัวทั้งหมด7รายครับณปัจจุบัน
တနင်္လာရှိသူ18ဦးထဲက9ဦးကိုဖမ်းမိထားပြီဖြစ်ပါတယ်အဓိကတရခံဟိုတယ်ပိုင်ရှင်ကိုတော့ဖမ်းမမိသေးပါဘူးဖမ်းမိသူတွေထဲမှာသူ့ရဲ့လက်ရုံးတဦးနဲ့ဇနီးတယ်တို့ပါဝင်နေတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်သူကဟိုတယ်တစ်ခုပိုင်ရှင်လို့ပြောသွားပေမဲ့နာမည်ကိုတော့ထုတ်ဖို့ပြောပြခြင်းမရှိပဲထိုင်းနိုင်ငံသားဖြစ်ခံယူထားတဲ့မြန်မာဖြစ်တယ်လို့သာပြောပါတယ်မြန်မာနိုင်ငံဘက်ကိုတိမ်းရှောင်သွားတယ်လို့လည်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကပြောပါတယ်ခုဖူးကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့လည်းဆက်ဆက်နေတယ်ဆိုပြီးအထူးစစ်ဆေးရေးတာဝန်ရှိသူတွေကပြောပါတယ
်มีอยู่2 3 3 1 ก็คือเพื่อทราบแล้วก็จับกลุ่มบุคคลตามหมายจับ
အခုလိုမျိုးတန်လျာရှိသူတွေရဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ရတာကထိုင်းဆိုရဖမ်းဝရမ်းထုတ်ထားတဲ့တရားခံတွေကိုရှာဖွေဖို့နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုစစ်ဆေးသိမ်းဆည်းဖို့ဖြစ်တယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကရနောင်နွန်ထပူရီနဲ့ဘန်ကောက်စတဲ့ခရိုင်တွေကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေမှုတွေအတွင်းဇိမ်ခံကားတွေအသုံးဆောင်ပစ္စည်းတွေလက်ဝတ်ရတနာတွေအပြင်လက်နက်တွေကိုပါတပ်တွေအဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီး DSI ရဲ့ထုတ်ပြန်ချက်မှာဓာတ်ပုံနေနဲ့တကွဖော်ပြထားပါတယ်။ကိုဖုလောင်းကစားကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့အခွန်ရှာမှုတွေနဲ့လည်းဆက်နွယ်ချိတ်ဆက်နေတာမှာလွန်ခဲ့တဲ့10နှစ်ကျော်အတွင်းစီမံခိုလုပ်ငန်းတွေကနေဘတ်ငွေတန်ပေါင်း1000ဘူးလောက်အခွန်ရှောင်ပြီးငွေမဲခွာချခဲ့တယ်ဆိုပြီးထိုင်းအထူးစုံစမ်းရေးဌာနကလည်းပြောပါတယ်ဒီအမှုနဲ့ပတ်သက်လို့လည်းဆက်လက်စုံစမ်းနေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ငွေမဲခွာချမှုနဲ့မြန်မာတချို့ထိုင်းမှာဖန်ခံခဲ့ရတာမရေးမှာပြောပြခဲ့တာပါ။အခုတော့စနေညပတ်စဉ်ကဏ္ဍတွေဇက်တိုက်ပါ။ပထမဆုံးကတော့ဒုအသံအစည်းအဝေးပါ။ ဒီတစ်ပတ်မှာတော့ကိုကျင့်သိခါကြောင်တက်ခိုက်ခံရနေသူတွေအကြောင်းကြောထားပါတယ်။ဆေးရနာသိမှုဆန့်ကျင်ပြီးလက်လက်ဆွဲကင်နေကြတဲ့အမျိုးသမီးငယ်တွေကိုစစ်တပ်ထောက်ခံတဲ့လူမှုကွန်ရက်တွေပေါ်မှာအတရေဖြတ်တိုက်ခိုက်နေတဲ့အကြောင်း Frontier မြန်မာပြောပြထားပါတယ်ခင်ဗျာ
။ဖုန်းဆက်ပြီးတော့ပြောတာပေါ့ငိုပြီးပြောတယ်အကောင့်လေးပုံလေးနောက်ပြီးတော့အဲ့ဒီသူအိမ်လေးစားရီဖုန်းနံပါတ်ကြီးအကောင့်ရဲ့ link နေအကုန်လုံးသူကိုတွားပြီးတဲ့အခါကျတော့ဟန်ကြီးက Telegram မှာတင်လိုက်တယ်
အမျိုးသမီးရဲ့အသက်ဘဲအရွယ်အပိုင်းချောင်းဖြစ်အမျိုးသမီးငယ်ငယ်အမျိုးသမီးအသက်ကြီးကြီးဘဲအရွယ်အပိုင်းချောင်းမှာပဲဖြစ်ဖြစ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုအများကြီးပြောဆိုတာမျိုးတွေပုံပြီးတော့မှတွေ့ရပါတယ
်စစ်ပွဲတွေကိုမြေပြင်မှာတွေမကပဲတရက်အချက်လက်တွေဝါရဖြန့်ချီတွေနဲ့ပါဆင်နွှဲနေကြတာပါဖေဖော်ဝါရီလ2021ဆရာနာသိမ့်မိကလေးကစစ်တပ်နဲ့အတိုက်ခံအင်အားစုနှစ်ဖက်စလုံးကသူတို့ရဲ့အပြိုင်ဘက်အင်အားစုတွေကိုအွန်လိုင်းပေါ်ကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ကြပါတယ်လိလာချက်တွေအရဆိုရင်တိုက်ခိုက်မှုတွေဟာအထူးသဖြင့်အမျိုးသမီးတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ဆိုကြပြီးဒီလိုလှုပ်ဆောင်မှုတွေထဲမှာဆိုရင်တော့စစ်တပ်လူလောက်သူအုပ်စုတွေရဲ့လှုပ်ဆောင်တဲ့ပုံစံတွေကအဆိုးဆုံးဖြစ်တယ်လို့ဆိုကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတောက်ခင်းနှင်းဖြူစိုးကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
အစာပိုင်းတော့ကတော့ကိုကပထမဆုံးခင်ရတဲ့တစ်ခေါက်နှစ်ခေါက်သုံးခေါက်လောက်ကတော့ငိုရဲအိရလေးလေးတယ်အဲ့ခါကျရင် online ကိုလုံးဝပိတ်လိုက်တာနှစ်ရက်သုံးရက်လောက်ကအဲ့လောက်ရှိအောင်မှဖြစ်ခဲ့တဲ့အခြေအနေကြီးရှိတယ်ပေါ့နော်အမြင်နဲ့ငုံနေကြနောက်ပိုင်းကျတော့
ဒီမှာညင်ကောင်းဖြစ်တယ်ဘာမှမစားမတောက်တော့ဘူးပေါ့နော
်မမီမောဟာအသက်20ကျော်ပဲရှိသေးတဲ့အမျိုးသမီးငယ်တယောက်ပါ online ပေါ်မှာနိုင်ငံရေးနဲ့ပတ်သက်ပြီးဆွဆွဲရတယ်အသက်ရေဖြတ်တိုက်ခိုက်မှုတွေကိုကြုံတွေ့ရပြီးတဲ့နောက်မှာတော့နေမကောင်းဖြစ်ပြီးအိမ်ရလည်းတလားလောက်လဲနေခဲ့ပါတယ်။2021အနာသိမ့်မှုမတိုင်ခင်တုန်းကတက္ကသိုလ်ကျောင်းသူတယောက်ဖြစ်ပြီးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ဖို့အိမ်မက်တွေရှိခဲ့တဲ့သူပါ။အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးလက်ရှိအချိန်မှာတော့ CDM ပါဝင်သူတွေနဲ့စစ်တပ်ဆင့်ကျင်အင်အားစုတွေအတွက်ရမုံငွေရှာဖွေပေးနေသူတဦးဖြစ်ပါတယ်။ဒါရီကြောင့်မေသူမကစစ်တပ်ထောက်ခံတဲ့အုပ်စုတွေအတွက်ပြစ်မှတ်ဖြစ်လာခဲ့ပါတယ်စစ်တပ်ထောက်ခံတဲ့သူတွေဟာသူမရဲ့လူမှုကွန်ရက်စာမျက်နှာတွေအောက်မှာ comment ပေးတာတွေသူတို့ရဲ့ Telegram channel တွေမှာမဟုတ်မမှန်သတင်းဖြန့်တာတွေပြုလုပ်ကြပါတယ်အထူးသဖြင့်သူမကယောက်ျားရဖို့ကြောင်းတော်ရဲဝင်ပြီးစစ်တပ်ဆန့်ကျင်သူတွေကိုထောက်ပံ့တာကဗီဇလိုချင်လို့လုပ်တာဖြစ်ကြောင်းအစရှိသဖြင့်လိမ်ပိုင်းဆိုင်ရာကိုဥတီဝီအတရေဖြတ်မှုတွေပြုလုပ်လာကြတာပါဒါရီမကသေးပါဘူးဘဏ္ဍာရေးပိုင်းကင်နေတဲ့သူမကိုငွေကြေးအရှုပ်ရှင်းတွေရှိတယ်လို့ဆွဆွဲတိုက်ခိုက်ကြပါတယ်ဒီလိုတိုက်ခိုက်မှုတွေကသူမဘဝအတွက်စိတ်ဒဏ်ရာတွေပါအဆိုဆုံးကတော့သူမဆွေမျိုးသားချင်းတွေမိဘမောင်နှမတွေနဲ့စစ်တပ်ထောက်ခံသူတွေကဒီလိုဆွဆွဲထားတာတွေကိုယုံနေကြပါတယ်အဲ့ဒါတွေကြောင့်ပဲသူမနဲ့သူ့မိသားစုကြောင့်ဝေးကွာစေခဲ့ပါပြီ
ဆွေမျိုးသားချင်းတွေမိဘရဲ့အခုတည်းရဲ့ပြည်တွင်ဝေဖန်နေစကားတည်းကြားရပေါ့နော်အခုစိန်ကြီးလည်းပြည်တင်ဝေဘန်နဲ့ညီမကိုအမွေဖျက်တဲ့တီအောင်လှုပ်တာပေါ့နော်ညီမမိသားစုမှာညီမရောက်တဲ့ခြုံထွက်ပြီးတော့ဒီလိုကြီးလုံနေရတဲ့အတွက်သူ့ရည်ရညီမကိုပြစ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်ဟိုညီမအခုစိန်ကြီးတစ်ခါမှနောက်လာရတာမျိုးရောမရှိဘူးရှင်
တချို့အွန်လိုင်းမှာတိုက်ခိုက်ခံရမှုတွေကဒီထက်ပိုဆိုပါတယ်အသက်24နှစ်အရွယ်မချူချူကဒုနာပြုဆရာမတယောက်ဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်မှာတော့အကြမ်းမဖက်အာဏာဆန့်ကျင်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့အထွေထွေတပိတ်ပေါင်းဆက်ညီနိုင်ရေးအင်အားစု GSCB ရဲ့ကော်မတီဝင်ဖြစ်လာခဲ့တယ်လို့ဆိုရှယ်မီဒီယာမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့ပါတယ်။သူမကိုစစ်တပ်ကြောထောက်နောက်ခံပြုထားတဲ့လူမှုကွန်ရက် channel ကနေအသက်ရေဖြစ်ုံသာမကသူမလိုဆွဆွဲပြီးလိမ်ပိုင်းဆိုင်ရာဗီဒီယိုတွေဖြန့်ဝေခဲ့တာပါ။တကယ်တော့အဲ့ဒီဗီဒီယိုမှာပါဝင်နေတဲ့အမျိုးသမီးကသူမနဲ့တူတဲ့သူတယောက်ပါ။ဒါရင်အားမရသေးပါဘူး။သူမရဲ့အင်္ဂလိပ်စာတွေကိုဂရုတွေမှာဖြန့်လိုက်တာပါ။ဒီကိစ္စကသူမကိုအရှိုက်ကိုထိမှန်စေခဲ့ပါဗျ။
phong sắp bị đọc dọa bộ ngô vi bộ rẻ cao lì bộ nì nào bị đọc ai tu ai lấy xa rì phong nàm bà thị ạc cao nhẹ lê nì ạc cao lô tù lù tòa bì rẻ khá chá rò hẹn nhanh hoa tê lì gà mà tên lại để cao lì lẻ khu dồn sẽ ai mà đi lùm nhau sao thơ tòa bì ạ lâu cụ lê mà xin yê rò hù ạ lùm nhu nì thà nhu rò xì yê bò nô
nà yà rò ạ lùm nhu nì nè sang lạ yà rò bò sang lạ yà rò bò sang lạ yà rò bò ဒီအနေနဲ့ဖြစ်စီလိုတဲ့ရည်ရွယ်ချက်နဲ့တပါးသူရဲ့ကိုယ့်ရဲ့အချက်လက်တွေကိုထုတ်ဖော်ရေးသားတဲ့ပို့စတာရဲ့လေးပုံတစ်ပုံကျော်လောက်ကဖန်ဆီခံရတာပြည်တန်ချမှတ်ခံရတာတွေရှိတယ်လို့ဆိုပါတယ်စစ်တမ်းအရသူတို့ထုတ်ပြန်ထားတဲ့လိပ်စာတွေပေါ်မူတည်ပြီးလိုက်လံဖန်ဆီတာတွေလည်းရှိတယ်လို့ဆိုပါတယ်ဒါအပြင်အကြံဖတ်မှုပို့စတာရဲ့အနေဆုံး50ရာခိုင်နှုန်းဟာနိုင်ငံရေးမှာပါဝင်တ Korea, Pierre Ne Ibrega, Basiji Lijang Takai Mujang, the Songya Durigo, Sana Jang, Jita Tadu, a young Nasaye, Koye Chaladugo, Porto Kebi, Eddie Tega, Sata Yaga, Pansi Kangayare, Lutsuare. Machuju John Rigare, Pipia Riga, Tumaye Boago, a lay young Pisi Kevare, Tumane, Tumaye Chiduruha, alone Midazugo, Songkabi, Nangaye, the Chanti Dago, Shui Bianca Bare.
ဒါပေမဲ့ဒီမလုံချုံနေလို့မခံစားရသေးပါဘူးလုံးဝအခုချိန်ထိညာပဲဆိုလို့ရှင်တော်ရုံအိမ်မပြောတော့ဘူးအဲ့ခါကျတော့ညီမအနေထားနေရဘယ်လိုဖြစ်သွားလဲဆိုတော့ဟိုရုပ်ပိုင်းဆိုင်ရာထိခိုက်မှုတော့မရှိမယ်စိတ်ပိုင်းဆိုင်ရာမဆိုလို့ရှင်တော့ညာပဲဆိုလို့ရှင်ညီမအခုလုံးဝအိမ်မပြောတော့ဘူးမနေ့မိုးလင်းပြီဆိုညီမငါးနိုင်၆နိုင်လောက်မှဒါဒီညီမရဲ့အိမ်ချင်းဖြစ်သွားတယ်
The Beautifier of Diversity Network တရင် to တရင်မှာတွေအမုန်းစကားတွေနဲ့လူမှုကွန်ရက်ကတိုက်ခိုက်တာတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ခုပါအစိုးဆုံးကတော့ကျွလွန်သူတွေကစစ်တပ်ကိုထောက်ခံတဲ့ Telegram Channel
ဒီစစ်ကောင်စီဘက်ကပြောတာဒီမှာဆိုလို့ရှင်အများစုကဒီလိမ်မိုင်းဆိုင်ရာအရာတိုက်ခိုက်တာပုံပြီးတော့များတယ်ပေါ့ဥပမာနိုင်ငံတော်ရဲ့တိုင်ပင်ခံတောင်ဆန်းစုကြည်လိုမျိုးဆိုရှင်ဟိုလင်းယောက်ချားရွေးချယ်မှုပါပဲဖြစ်ဖြစ်သူရဲ့အိမ်တော်ဘက်ရွေးချယ်မှုပါပဲဖြစ်ဖြစ်ဒါဒီနိုင်ငံသားတအောက်ရွေးရဆိုတော့ပြောတဲ့အပြောဒါမျိုးသူကဒီဟိုအမျိုးသမီးရဲ့အသက်ဘယ်အရွယ်အပိုင်းချောင်
ကျွန်တော်တို့ရဲ့ပြည်လုံးနေတာဟာစစ်ကောင်စီဘက်ကတခုတည်းမဟုတ်ပါဘူးမျိုးတော်နိုင်ရေးကိုထောက်ခံသူတွေကစစ်တပ်ထောက်ခံတဲ့အမျိုးသမီးတွေ CDM မှာပါတဲ့ဝန်ထမ်းအမျိုးသမီးတွေကိုတိုက်ခိုက်ပြောဆိုနေရရှိတယ်လို့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောရေးဆိုခွင့်ရှိသူနမ်မိုးမိုးကပြောပါတယ်
ဆိုမျိုးသမီးတို့ဆွဆွဲတာမုန်းစကားပြောဆိုရတယ်လိမ့်မဆိုင်ရာတိုက်ခိုက်တာကဘယ်နှစ်ဖက်လုံးမှရှိသွားတာဖြစ်သွားတာပါဒီမိုကရေစီဘက်တော်သားများကလည်းနန်စီဒီယံဖြစ်တဲ့အမျိုးသမီးကြောင်းစီများများကိုတိုက်ခိုက်တယ်ဟိုစစ်တပ်လုံခြုံရေးများကလည်းတော်လိုင်းအင်အားစုကမျိုးသမီးတွေကိုလိမ့်မဆိုင်ရာတိုက်ခိုက်တယ်အတာကလူမှုကွန်ရက်မှာတိုက်ခိုက်ခံရသူနောက်တူပါသူကတော့မျိုးဦးတော်လှန်ရေးဘက်ကနေတိုက
ီဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့သူမဟာတော်ရဲကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ခုခံတော်လှန်ရေးတပ်ဖွဲ့ဝင်တွေနဲ့အတူစစ်သည်တွေတက်ရောက်ခဲ့ပြီးတခါတည်းမှာစိတ်မသက်သာစရာတွေကြုံတွေ့ခဲ့ရတယ်လို့ပြောပြပါတယ်။
ဒီတော့ထဲမှာနေခဲ့တဲ့ကာလမှာလဲကျမကိုယ်တိုင်အစာပိုင်းမှာဒီလိုကျူးလွန်ခံရမှုမျိုးရှိပါတယ်။ဘာကြောင့်လဲဆိုတော့လူတွေက LGBT လို့မြင်လိုက်တာနဲ့အဲ့ရပေါ်ကိုတံပီးဆွဲသွေးကြပါတယ်။ LGBT တွေကဒီအဲ့ရပေါ်မှာပဲလိင်စိတ်လိင်ကိစ္စတွေနဲ့ပဲထုံမွန်းနေရယ်လိင်စိတ်တွေနဲ့ပဲဒီအငြင်းတန်းตายရနေတဲ့လူတွေလို့ဟိုတွေးထင်ကြရပေါ့နော်။ဒီလိုတွေးအမြင်တွေအတွေးအထင်တွေကြောင့်မလို့ပဲ LGBT တွေဟာဒီလိင်ကိစ္စအတွက်လွယ်ကူတယ်လို့ထင်ပြီးတော့ခါကြလက်တဲ့စမ်းခြင်းမျိုးတွေကျမကြုံတွေ့ခဲ့ရပါတယ်။
အွန်လိုင်းမှာအလွယ်သုံးစားပြုလုပ်တဲ့ post အများစုကတော့စစ်တပ်ထောက်ခံသူတွေဘက်ကဖြစ်တယ်လို့သုတေသနစစ်တမ်းကဆိုပါတယ်။မြန်မာဝိနှက်ရဲ့အစီရင်ခံစာအရဆိုရင်တော့90ရာခိုင်နှုန်းကျော်ရှိနေပါတယ်။သူတို့ရဲ့ရည်ရွယ်ချက်တွေကနိုင်ငံရေးမှာတက်ကြွစွာပါဝင်တဲ့အမျိုးသမီးတွေကိုနှုတ်ဆက်နေဖို့ဒါမှမဟုတ်လျှို့ဝှက်စွာနေထိုင်ဖို့ပါ။ဒါပေမဲ့လည်းအဲ့ဒီလိုလုပ်ကိုင်တာတွေကသူတို့အပေါ်တက်ရောက်မှုမရှိနေဘူးလို့ဒုအသံနဲ့စကားပြောခဲ့တဲ့အမျိုးသမီးတွေကဆိုကြပါတယ်။အသက်20အရွယ်မိမွန်ကတော့သူ့အလုံးနဲ့သူ့တာဝန်တွေကိုထမ်းဆောင်ရင်းတော်လှန်ရေးမှာဆက်လက်ပါဝင်သွားမယ်လို့ဆိုပါတယ်
ငါလုံးဆရာရှိရငါမမှန်ကန်နဲ့လုံမယ်အဲ့ဒါကြီးကိုငါကောင်းနေမထင်နိုင်ဘူးငါချင်းပြီးနေငါချင်းနေပုတ်တယ်ဆိုတော့မင်းကြီးလေးမမဟုတ်ရောကြားလေးရဆိုတော့အဲ့လိုပြောခံရရှိရဲအဲ့တော့တကယ်ကြီးနေအားလုံးကတွေ့လို့ရှိရင်ပြောပြောပဲနေပြီးအဲ့ကိစ္စတွေကိုတင်းတောက်ပြောပြီးဟာတလို့ပဲပြောပြီးတော့မေးလိုက်တယ်ဒီတိုင်းလေးပဲအဲ့လိုမလားပြောတဲ့လူတွေအကနောလုပ်လိုက်တာအဲ့လိုမျိုးလေးပဲရှိရဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ကိုချင်းသိခါတိုက်ခိုက်ခံရသူတွေအကြောင်း Frontier မြန်မာအဖွဲ့ကပြောပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာလက်ရာဆွနိုင်ငံရေးအန်တီအေကိုပြောထားပါတယ်။လက်ရာဆွေးနိုင်ငံရေးကြောင့်ဒုတိယကမ္ဘာစစ်ဖြစ်ခဲ့ရတယ်လို့အရှေ့လေပိုင်းမှာလည်းစစ်မီးပြန့်ခဲ့ပါတယ်။ဂျာမနီ၊အမေရိကန်နဲ့မြန်မာနိုင်ငံကလက်ရာဆွေးနိုင်ငံရေးအန်တီအေနဲ့ဆန့်ကျင်မှုတွေကိုဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ။
ဒီမိုကရေစီလူခွင့်ရေးအတွက်ဖြစ်ပြန်ကမ္ဘာမှာအနေရှိလာတာကတော့လက်ရာဆွေးနိုင်ငံရေးဖြစ်ပါတယ်။ဒီနိုင်ငံရေးဟာအမေရိကန်ဥရောပအရှေ့လေပိုင်းကနေအာရှထိပြန်လည်ခေတ်စားခေါင်းထောင်လာတာကိုတွေ့ရပါတယ်။လေးနှစ်ထဲဝင်လာခဲ့တဲ့မြန်မာနိုင်ငံရဲ့အာဏာသိမ်းမှုဟာလည်းလက်ရာဆွေးနိုင်ငံရေးနဲ့ဆက်နွယ်နေတာပါ။ဒီဘက်မှာတော့အဲ့ဒီလက်ရာဆွေးနိုင်ငံရေးကိုတပ်ပြတ်တဲ့လှုပ်ရှားမှုတွေကြောင့်ထင်ပြချင်ပါလေ။ဒီကလေးရဲ့တပ်တပတွေတွေလက်ရဆောင်နိုင်ငံရေးစန့်ကျင်မှုဆန္ဒပြပွဲတွေဂျာမနီနိုင်ငံတော်လောမှာဖြစ်ပွားခဲ့ပါလေ။အစိုးရတွေရဲ့စည်းဝေးမှာဂျာမနီကနေလူတွေကိုအုံလိုက်ကျင်းလိုက်တိုင်းပြည်ကပြန်နှင်ထုတ်ပယ်စီမံကိန်းပေါ်ထွက်လာပြီးတဲ့နောက်အခုလိုလူတွေတောင်းချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပေါ့။ဇန်နဝါရီ22ရက်မြူနစ်မြို့ကဆန္ဒပြပွဲမှာဆိုရင်လူသိန်းဝန်းကျင်ရှိမယ်လို့ရဲတပ်ဖွဲ့ကခန့်မှန်းတဲ့အကြောင်းဂျာမနီနဲ့စစ်တရေစာဆူရာကျေးဇူးအတင်းကဆိုပါတယ်။ဂျာမန်မှာဖြစ်တဲ့နိုင်ငံသားတွေနေထိုင်ရေးပေါ်လက်ရဆုံးပါတီ AFD ပါတီဝင်တွေကဆွေးနွေးခဲ့ကြတဲ့သတင်းကိုဇန်နဝါရီလ10ရက်နေ့မှာ corrective သတင်းမှာဖော်ပြခဲ့ပြီးတဲ့နောက်လက်ရဆုံးစန့်ကျင်လှုပ်ရှားမှုဖြစ်ပေါ်လာခဲ့တာပါ။နေရင်ဘူးယူတဲ့နေရာကိုလူပြုမဟုတ်တဲ့ရွှေပြောင်းနေထိုင်သူတွေကသိမ်းယူတော့မဲ့ကြာစီချက်ရှိတယ်လို့လက်ရဆုံးနိုင်ငံရေးသမားချို့ကပြောကြပါတယ်။အရှေ့ဂျာမနီမှာလုပ်ခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲသုံးခုပါတော့ AFD ပါတီရဲ့ထောက်ခံမှုကပခိုင်မာဆုံးဖြစ်လာတာကိုလည်းတွေ့ရပါတယ်။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဇန်နဝါရီလ16ရက်နေ့မှာအခုလိုပြောခဲ့ပါတယ်
။ Ich sage es in aller Deutlichkeit und Härte.
Kein Schinsen, kein Gen, ကျွန်တော်ပြောပါမယ်။လက်ရအစွန်းရောက်တွေကကျွန်တော်တို့ဒီမိုကရေစီကိုတိုက်ခိုက်နေကြပါတယ်။သူတို့ကကျွန်တော်တို့ရဲ့စီလုံးမှုကိုဖျက်ဆီးခြင်းကြပါတယ်။လျှို့ဝှက်ညီလာခံတစ်ခုမှာအဲ့ဒီအစွန်းရောက်တွေကတိုင်းပြည်တွေကနေလူသန်းပေါင်းများစွာကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်။ဒီမှာနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ကြတဲ့မိသားစုတွေကိုကျွန်တော်တို့ရဲ့အိမ်နီးချင်းတွေလှုပ်ဖို့ကံပက်တွေကျောင်းတုံးကတငယ်ချင်းတွေစေယုံနေတဲ့လူနာဆောက်ရှောက်ရေးဂေဟာတွေမှာအလုံးလုံးနေကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကိုစားသောက်ဆန့်ရှင်တွေဒါမှမဟုတ်ပါမို့ကိမို့ဆန်ရှင်တွေကိုចောင်းတွေကဆရာဆရာမတွေတက်ကတူကသူတွေတီတွေကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်အတော်တုံလှုပ်เสียစဉ်းစားချက်ပါပဲ
လက်ရဆွေးနိုင်ငံရေးလို့ပြောကြတဲ့သတင်းတွေပါအစိုးရဘာသာရေးအမျိုးသားရေးအယူဆလူမျိုးစွဲနဲ့လူမျိုးခွဲခြားမှုရွှေပြောင်းနေထိုင်သူတွေအပေါ်မုန်းတိမှုတွေနဲ့ဆက်နွယ်နေတဲ့ဖြစ်ရပ်တွေကိုရင်ကျွမ်းနိုင်ပြရပါတယ်အဒီယူဆအခြေခံပေါ်ကနေလည်းနဲ့အခုနဲ့အာရမဆောင်ရွက်တတ်တဲ့သဘောတဘာဝတွေကိုလည်းတွေ့လာရပါတယ်။ဇန်နဝါရီလ16ရက်နေ့မှာပြည်ထောင်စုဝန်ကြီးနန်စီဖီဇာကလည်းဂျာမန်ပါလီမန်ကိုအခုလိုပြောခဲ့ပါတယ်
။ Was wir hier sehen, ist nicht geschichtsvergessen, sondern verfolgt bewusst NS.
ဒီမှာကျွန်တော်တို့တွေ့နေရတာကတမိုင်းမှာမမေ့နိုင်သေးတဲ့ကိစ္စဖြစ်ပါတယ်။ Nazi Yusanago, Tamin Tete, Laini Raba. Jamaru Duniaraga, Leazon Coyene, Leazon Tatana Pipare. Jamni Yelum Yoga, Bedu Pite, Beduma Pipulo, Tamaporta, Josara Pipare. Jamaru Quimapu Naimabu.
January Latin set the winning bado, Leazon Padia, Tamut Hamu Vene, Imanja Pana Yuha. Jamni Yep, Pesibo Ubri, Ninju Raja, Lame Chamni Dakala, Dre. အစိုးရကပေးတဲ့ထောက်ပံ့ကြေးရမွေမရစေအားလို့ဂျာမနီရဲ့အပြည့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်ဒီနေ့အဆင့်တနင်္ဂနွေနေ့ဆင့်ရောပါပါလီမန်အဆင့်စသဖြင့်အဆင့်ပေါ်မှာမူတည်ပြီးဂျာမနီမှာနိုင်ငံရေးပါတီတွေကိုနိုင်ငံတော်ကငွေကြေးထောက်ပံ့ပေးတယ်ပါတယ်ဂျာမနီဆိုရအောက်လို့တော်တဲ့အထက်လို့တော်တို့ကတိုင်းဟိုက်မက်ပါတီကိုဆွတ်ဆူခဲ့ကြတယ်ဖြစ်ပါတယ် ဂျာမနီမျိုးသားဒီမိုကရက်တစ်ပါတီ NPD လို့သိခဲ့ကြတယ်ဒါဟိုက်မက်ပါတီရဲ့နိုင်ငံရေးအယူအဆတွေဟာဂျာမနီပြည်ပဥပဒေမှာပြဋ္ဌာန်းထားတဲ့လူသားမျိုးနွယ်ရဲ့ဂုဏ်သိက္ခာအမှတ်ခံချက်တွေနဲ့မညီတာကြောင့်အခုလိုတရားသူကြီးတွေကတသဘောနဲ့ဆုံးဖြတ်လိုက်တယ်ဖြစ်တယ်လို့ Mohammed Albi Hariha, Iran Hari, American Wu, Longer Senator, Yoshi Nita and Gedua. Men Nita India, a shade by go, Pian Kane, New England, Lubi Nakon Yapoya, email to Savo, Disabala Nasaku Nega, to Yoshi Gavan. Disago Chiku Yagere, Ibi Tate Tanaga, Lubio Quaja Chejang Sadami Pawanedo, Jovan. ဒီတော့မှာရခဲ့တဲ့အတွေ့အကြုံများအခုခုချင်းချောက်ခံရပြီးလို့ရှိနေလောက်ဆောင်ချက်ကလိုက်လာတတ်တာပေါ့။အဲဒီအာဒီယာအလောက်ကထွက်ပြီးနေဖြစ်ပြောခဲ့တာလို့ပြောပါတယ်။မနိုင်ကပါတဲ့လက်ရဆိုနိုင်ငံကြီးဟာဘာကွာ87ခုနှစ်နောက်ပိုင်းစစ်ဆိုးရတက်လာပြီးတဲ့နောက်လူမျိုးနဲ့ဘာသာရေးကိုအဓိကထားတဲ့အမျိုးသားရေးနိုင်ငံရေးဘက်ကိုတင်းကျပ်လာခဲ့ပြီးမထောက်စစ်တဲ့နောက်ပိုင်းမှာတော့အမျိုးဘာသာ ဒီအမျိုးဘာသာတာဒနာကိုဇောင်းပေးတဲ့လမ်းကြောင်းနဲ့တက်ပတော်ပူပေါင်းသွားပူပေါင်းနေတဲ့နိုင်ငံရေးအန္တရာယ်ဘယ်လောက်ထိကြီးမားနိုင်လဲဆရာဘလို့ထင်ပါလဲ
အန္တရာယ်အမှန်ကြီးတယ်လို့ကျွန်တော်ယူဆပါတယ်တိုင်းပြည်အတွက်လည်းအန္တရာယ်ကြီးတယ်အသုံးချတဲ့စစ်တပ်ခေါ်တက်မတော်မှလည်းပဲပုံရိပ်ကဆိုးတဲ့ဆိုးစီတယ်နောက်တစ်ခါဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာရဲ့အရှိန်အဝါကလည်းညှို့မိန်စီတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်အကောင့်အဆိုးကိုတော့ဖော်ပြတာဖြစ်ပါတယ်တကယ်တမ်းလက်တွေ့ဘာဖြစ်လာနိုင်တယ်လဲဆိုတာကတော့အမှန်ဆိုရင်ဇာကောင်းတယ်လို့မြင်ပါတယ်ဘာသာရေးကိုယ်ကိုရဘာသာတစ်ခုကိုအသုံးချပြီးအာနာရတဲ့အစုဟာခုနအိန္ဒိယမှာကျွန်တော်ဆွေးနွေးခဲ့တယ်လို့ပေါ့နော်ယာယီခိုက်တက်မှာဖြစ်နေတယ်ကျွန်တော်တို့နိုင်ငံကတော့အဲ့ဒီလိုမဖြစ်ခဲ့တဲ့စူးစမ်းမှုတွေရှိတော့လဲပဲမအောင်မြင်ခဲ့ဘူးခင်ဗျာသို့တော်လည်းပဲဒီနေ့2020အပြီးတတိယကြိမ်အာနာသိမ်းတဲ့အချိန်မှာမြန်မာနိုင်ငံမှာအနေထားကတိသာသာနဲ့အတော်ကိုထင်ထင်ရှားရှားအပြောင်းလဲရဖြစ်သွားပြီအဲ့ဒီအပြောင်းလဲဟာပါလေဆိုတော့ပြည်သူလူထုအများစုရဲ့အမြင်ကလည်းပြောင်းသွားတယ်စစ်တပ်ရဲ့လုပ်ရက်တွေကလည်းအတော်ကိုပြောင်းသွားတယ်အဲ့တော့အသုံးချမှန်သိတဲ့အရာတွေဗုဒ္ဓဘာသာအပါအဝင်တခြားဟာတွေပေါ့နော်မဘာသာအပါအဝင်တခြားဟာတွေပေါ့နော်ဟိုဒီကြံ့ခိုင်ရေးဖြစ်ပေါ့အဲ့ဒီဟာတွေဟာစစ်တပ်အလိုကြအသုံးချတယ်လို့ပဲအမြင်ခံရမှာမှန်တဲ့အလုပ်ရက်တွေလို့အောင်တော့ အမြင်ခါမှာဖြစ်တဲ့တွေ့ကျွန်တော်တို့မြန်မာနိုင်ငံမှာအခုတကယ်ကိုတော်လိုင်းဆန်တဲ့အပြောင်းအလဲကြီးမှာအခုလိုအယူအဆရေးရဘာသာရေးရနိုင်ငံရေးရဒီမှာပါလေးလေးလက်နဲ့စဉ်းစားနိုင်ကြမှသာလေတော်ကားကြလိမ့်မယ်မဟုတ်ရင်တော့ဟိုသွေးဆူနဲ့လည်းမရပဲညံနဲ့နှလုံးသားနဲ့ပါပြီးတော့ပေါင်းဆက်ပြီးအသုံးချနိုင်မှာကျွန်တော်တို့တိုင်ပြီးတွေ့ကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျ Guns Hamburg has your day Guns Hamburg
ဂျာမနီမှာစနပ်ပြလူကြီးကိုက်ဆောင်ထားတဲ့ပူစတာကစကားအတိုင်းပါအမုန်းဟာနိုင်ငံတွေအတွက်ရောဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ပါမျိုးစရာနီလာဟောက်ကြောင်းပါခင်ဗျာကျွန်တော်တမောင်သားပ
ါလေယာစံနိုင်ငံရေးအန်ဒီယာကိုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဦးတမောင်သားပြောပြပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီပါဥရိယာတိနဲ့သတင်းတွေကသုဒ္ဓအစည်းအဝေးတွေစတိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိန်ဆရပါရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့စနေညပိုင်းအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်။ဒီအခုဒုတိယပိုင်းမှာလဲစနေညနောက်ပတ်စေကဏ္ဍတွေကလေယာစီပါနောက်ဥရိယာတီနဲ့သတင်းတွေတဲကသုဒ္ဓအစီအစဉ်မတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပါဂျော်ဒန်မှာအမေရိကန်လက်တုံပြန်လာမြောက်ကိုရီးယားနောက်ဂျပန်အမေရိကန်နဲ့ဖိလစ်ပိုင်တို့လှုပ်ရှားမှုတွေကိုပြောထားပါတယ်ဂျော်ဒန်နိုင်ငံမှာအမေရိကန်စစ်သား3ဦးတေဆုံးခဲ့ရတဲ့ပေါ်အမေရိကန်ကလက်တုံပြန်သွားမယ်လို့ပြောလိုက်ပါတယ်အီရန်ကလည်းဘယ်နိုင်ငံရဲ့တိုက်ခိုက်မှုကိုမဆိုတုံပြန်မယ်လို့ကြုံရလိုက်ပါတယ်မြောက်ကိုရီးယားကတော့စစ်ပြင်းတဲ့အနေနဲ့မစ္စိုင်းဒုံးတွေထပ်မံဆန်းသက်လွှတ်လိုက်ပါတယ်။ဂျပန်အမေရိကန်နဲ့ဖိလစ်ပိုင်တို့ကလည်းပင်လယ်ထဲမှာပူးတွဲစီရေလေ့ကျင့်ကြပါတယ်။ကိုစောမှုကျော်စူးစီးပြောပြပေးပါဦးခင်ဗျာ
။ဂျော်ဒန်မှာရှိတဲ့အမေရိကန်စစ်ခန်းတစ်ခုကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွေ့အမေရိကန်စစ်သား3ဦးသေဆုံးပြီး40ကျော်လောက်ဒဏ်ရာရရှိသွားပါတယ်။အောက်တိုဘာလ9ရက်အစ္စရေးဟာမတ်စစ်ပွဲစတင်ကြတဲ့ကအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်စခန်းတွေကိုအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေကအဆက်မပြတ်တိုက်ခိုက်နေတာပါ။ဂျော်ဒန်ကစခန်းတိုက်ခိုက်ခံရမှုဟာအဆိုးဆုံးဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အပေါ်သမရအနေနဲ့တိခတ်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကFebuary လတရနေ့မှာပြောဆိုခဲ့ပါတယ်
။ So this is a dangerous moment in the Middle East. We will continue to work to avoid a wider conflict in the region.
အရှေ့အလယ်ပိုင်းဒေသမှာအန္တရာယ်ကြီးမားတဲ့ကာလဖြစ်ပါတယ်။ဒေသတွင်းမှာပဋိပက္ခတွေပုံမကျေပြတ်မလာရအောင်ကျွန်တော်တို့ဆက်ပြီးကြိုးပမ်းသွားရပါမယ်။ဒါပေမဲ့လည်းကျွန်တော်တို့ရဲ့အကျိုးစီးပွားကျွန်တော်တို့ပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကိုကာကွယ်သွားဖို့လိုအပ်တယ်လို့လှုံ့ဆော်သွားပါမယ်။ဘယ်နေရာကိုဘယ်အချိန်မှာဘယ်လိုတုံ့ပြန်မယ်ဆိုတာကိုကျွန်တော်တို့ရွေးချယ်သွားပါမယ
်။အမေရိကန်ကတော့အီရန်ကိုစစ်ပြုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့အီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကိုတော့လက်တုံ့ပြန်တိုက်ခိုက်မယ်လို့ပြောထားပါတယ်။ Israel Hamas စစ်ပွဲစကတည်းကဒီအဖွဲ့တွေရဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မှုဟာအကြိမ်160ကျော်ရှိနေပြီလို့လည်းဆိုပါတယ်။အခုလိုအခြေအနေမှာပဲ February 2ရက်နေ့မှာအီရန်သမ္မတအီဘရာဟင်ရာစီဟာဟော်မုတ်ဂန်ခရိုင်ထဲမှာရှိတဲ့ရေတပ်စခန်းကိုတွားရောက်စစ်ဆေးခဲ့ပြီးအမေရိကန်ကတိုက်ခိုက်လာနိုင်တယ်လို့တတ်လှန်သတိပေးပါတယ
်။ Islamiye Iran jawab uro jawab
အီရန်အနေနဲ့စစ်ကိုစတိုက်ပါမဟုတ်ပဲအီရန်အပေါ်ဗိုလ်ချတိုက်ခိုက်လာရင်အပြင်းထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတကအဲ့ဒီခီးစဉ်အတွင်ပြောဆိုခဲ့ပါတယ်။Israel Hamas စစ်ပွဲကိုဒေတာအတွင်းကျယ်ပြမလာအောင်အမေရိကန်ကြိုးပမ်းနေတဲ့ဆိုပေမဲ့လည်းစစ်ပွဲပောင်ဟာကျယ်လာနေတယ်လို့သုံးသပ်ကြပါတယ်။ CIA ထောက်လှမ်းရေးအရာရှိဟောင်းဘာဒတ်ဟူဆန်က VOA ပါရှန်ဌာနကိုပြီးခဲ့တဲ့ရက်ပိုင်းကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။ The US strategy if it was starting 3 months ago not
လွန်ခဲ့တဲ့3လကစတင်ခဲ့တဲ့အမေရိကန်ရဲ့မဟာဗျူဟာကဒေတာတွင်တင်းမာမှုတွေတိုးမလာအောင်ဆိုတဲ့မဟာဗျူဟာသာဖြစ်မယ်ဆိုရင်ဒ ီမဟာဗျူဟာမအောင်မြင်ပဲကြာဆုံးသွားတယ်ဆိုတာထင်ရှားပါတယ
်။ Israel Hamas ပဋိပက္ခမှာ Lebanon က Hezbollah ယေမင်ကဟူသီအဖွဲ့တွေပါလာတယ်လို့စီးရီးယားနဲ့အီရတ်မှာရှိတဲ့ Islamic လက်နက်ကိုင်အဖွဲ့တွေကလည်းပါဝင်လာပါတယ်။ဒီအဖွဲ့တွေကအီရန်ကြောရောင်းနောက်ခံပေးထားတဲ့အဖွဲ့တွေဖြစ်ပါတယ်။ American တပ်တွေအပေါ်ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုဟာစီးရီးယားနဲ့အီရတ်မှာတင်မကတော့ဘဲအခုအခါဂျော်ဒန်အထိရောက်လာတာပါ။အခုလိုအခြေအနေတွေကြောင့် American နဲ့အီရန်အကြားထိတ်တိုက်တိုးမှုနဲ့တင်းမာမှုတွေမြင့်တက်လာနေပါတယ်။အခုလိုအချိန်အနည်းမှာပဲမြောက်ကိုရီးယားမှာလည်းစီရေးပြင်ဆင်မှုတွေလုပ်နေပြီးဖေဗရူအာရီလ2ရက်နေ့မှာပဲထိန်မစ်ဆိုင်းဒုံးတွေထပ်မံစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာတောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးအထိန်အမှတ်ကြောက်တိုင်ကိုဖြိုချခဲ့ပြီးတောင်ကိုရီးယားဟာအဓိကရန်သူဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တွေကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်။တချိန်တည်းမှာပဲကင်ဂျုံအွန်ဟာနမ်ဖိုရေတပ်စခန်းကိုတွားရောက်ခဲ့ပြီးစစ်သင်္ဘောတွေကိုစစ်ဆေးခဲ့ပါတယ်။ရေတပ်ဟာအရေးကြီးကြောင်းနဲ့ရေတပ်အင်အားတိုးချက်ဖို့စစ်သင်္ဘောတွေထပ်မံတည်ဆောက်ဖို့ပြောဆိုခဲ့ကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြပါတယ်။တရုတ်နဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဖိလစ်ပိုင်ပင်လယ်ပြင်အတွင်းအမေရိကန်နဲ့ဂျပန်တို့ဖေဗရူအာရီလ၁ရက်နေ့တုန်းကပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။တရုတ်ကတော့ Scarborough Shoal ကျွန်းဟာဖိလစ်ပိုင်နယ်မြေမဟုတ်ဘူးလို့ဖေဗရူအာရီလ2ရက်နေ့မှာထပ်မံညွှန်ဆိုလိုက်ပါတယ်
။黄岩岛从来不在菲律宾的领土范围之内。菲方与黄岩岛距离
ဒီကျွန်းဟာဘယ်တော့မှဖိလစ်ပိုင်နယ်မြေမဟုတ်ပါဘူး။ဒါဟာနိုင်ငံတကာဥပဒေတွေနဲ့လည်းမညီပါဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောဆိုသွားတာပါ။တရုတ်ကဒီကျွန်းတွေကိုတူပိုင်းလို့ပြောနေပေမဲ့လည်းတရုတ်ကမ်းခြေကနေမိုင်1500လောက်ဝေးပြီးဖိလစ်ပိုင်ကမ်းခြေကနေမိုင်150ကျော်လောက်ပဲဝေးပါတယ်။တစ်ဆက်တည်းမှာပဲဂျပန်နဲ့ပိုင်းနဲ့အငင်းပွားနေတဲ့ဂျပန်အခေါ်ဆန်ကာခုကျွန်းတွေဟာဂျပန်ပိုင်းမဟုတ်ပဲတရုတ်ဘိုးဘွားပိုင်းနယ်မြေဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာပဲတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ဂျပန်ဟာဖိလစ်ပိုင်တောင်ကိုရီးယားအမေရိကန်တို့နဲ့ပူးတွဲပြီးစီးရေးလေ့ကျင့်တာတွေလုပ်နေတာပါကမ္ဘာထိပ်တန်းအင်အားကြီးနိုင်ငံဖြစ်လာဖို့ကြိုးစားနေတဲ့တရုတ်ဟာလိုအပ်တဲ့သဘာဝအရင်းအမြစ်တွေရရှိဖို့နဲ့စီးရေးဆိုင်ရာလုံခြုံရေးအတွက်ဒေသတွင်းအိမ်နီးချင်းနိုင်ငံတွေအပါအဝင်နယ်မြေတွေကိုတိုးချက်ထိန်းချုပ်ဖို့ကြိုးပမ်းလာနေတာပါအထက်ဖော်ပြပါအခြေအနေတွေကြောင့်အာရှဒေသအတွင်းတင်းမာမှုတွေဟာရော့ကြမသွားပဲပိုတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။ဂျော်ဒန်မှာအမေရိကန်တုံ့ပြန်တာမြောက်ကိုရီးယားနောက်ဂျပန်အမေရိကန်နဲ့ဖိလစ်ပိုင်လှုပ်ရှားမှုတွေကြောင်းကိုစော်မှုကြောင့်ပြတ်ပြခဲ့တာပါ။အခုတော့လေယာစီးပွားကဏ္ဍပါပဲဒီစိန်စေစံချိန်တင်တက်တာအပါအဝင်ကိုပြောထားပါတယ်။မြန်မာနိုင်ငံမှာပဲဒီစိန်စေနှုံကစံချိန်တင်မြင့်တက်လာပြီးရန်ကုန်တိုင်းထွက်ပဲဒီစိန်ကမနစ်ကထက်ကျပ်3000လောက်မြင့်တက်သွားလို့တင်းကိုကျပ်9000ကျော်အထိရောက်နေပါတယ်။ဒါအပြင်တပတ်အတွင်းလေယာထွက်ကုန်သိနိုင်စေတကြဘလို့ရှိပါလဲ။ဒီတင်းတွေကိုစူးစိပြီး Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမစ်ဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရန်ကုန်တိုင်းထက်ပဲဒီစိန်ခရမ်းရှိပါဇင်းတုံးကစံချိန်တွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။အခုရပိုင်းရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစိန်ခရမ်းရှူဟာကဈေးတန်းအမြင့်ဆုံးနဲ့ပိတ်တာ20ဝန်းတရင်ကို9200ကျပ်အထိရောက်ရှိလာတယ်လို့ကုန်သွယ်တွေကပြောပါရယ်။ရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစိန်ခရမ်းရှူဟာကအယောင်သွေးလှပြီးအရည်သွေးကောင်းတာကြောင့်တရုတ်ဝယ်လဲတွေကြိုက်နှစ်သက်ပြီးဝယ်လိုအားလည်းမြင့်တက်နေပါရယ်။ပြီးခဲ့တဲ့နှစ်ကတော့ပဲဒီစိန်ခရမ်းရှူဟာတရင်ကို6300ကျပ်ဈေးသာရရှိခဲ့တာဖြစ်ပါရယ်။လက်ရှိရန်ကုန်တိုင်းမှာပဲဒီစိန်ခရမ်းရှူဟာအစ်စ်တွေကိုစတင်ခုစုနေကြပြီးဈေးကွက်ကလည်းမြင့်နေတာကြောင့်အများအားထုတ်ရောင်းနေကြတယ်လို့ခရမ်းမြို့နယ်ကပဲဒီစိန်ဆိုင်တောင်သူတို့ကပြောပါရယ်။ပဲဒီစိန်ခရမ်းရှူဟာကပဲအစ်စ်တွေပေါ်ချိန်မှာအရည်သွေးအယောင်ကောင်းတာကြောင့်ပဲအစ်စ်ပေါ်ချင်းအချိန်မှာဈေးမြင့်ဆုံးရရှိတတ်ပြီးတဖြည်းဖြည်းဈေးပြန်လဲကျဆင်းတတ်တယ်လို့ကုန်သွယ်တွေကတုံ့တက်ပါရယ်။ ပဲရီစိန်ခရမ်းရှိွာကိုရန်ကုန်တိုင်းကခရမ်းသုံးကတန်လျင်ကြောက်တန်းစတဲ့မြို့နယ်တွေမှာစိုက်ပျိုးကြတယ်လို့ဘကိုးတိုင်းကမြို့နယ်တွေမှာလည်းပဲရီစိန်ရှိွာကိုစိုက်ပျိုးကြပါတယ်လက်ရှိရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပဲရီစိန်ခရမ်းရှိွာတပိတ်သားကို4250ကျပ်စေးရှိပြီးပဲရီစိန်ဘကိုးရှိွာကတော့တပိတ်သားကို4080ကျပ်ပဲရီစိန်ဝါခေမားကတပိတ်သားကို3330ကျပ်ကနေ3950ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်မတလေးကုန်စည်တိုင်းဈေးကွက်မှာတော့ပဲရီစိန်အညာက 96.25 ပိတ်သားဝင်တစ်အိတ်ကို 36,000 ကနေ 2,000 ကျပ်လောက်အထိပေါက်ဈေးရှိနေပါတယ
်ပြင်တွင်ပြောင်းဈေးဆက်တိုက်ကျဆင်းနေပါတယ်ကမ္ဘာတရားထွက်ကုန်ဈေးကွက်မှာပြောင်းဈေးနှုန်းတွေကျဆင်းနေရကြောင့်မြန်မာပြင်တွင်ပြောင်းဈေးနှုန်းပါနောက်ပါကျဆင်းသွားတာဖြစ်တယ်လို့ပြောင်းကုန်ပေတွေကပြောပါတယ်ပြီးခဲ့တဲ့လကစက္ကန့်ရောက် FOB ဈေးအနေနဲ့ပြောင်းတဒင်ကိုအမေရိကန်ဒေါ်လာ260အထိပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တထင်ကို935ဒေါ်လာအထိဈေးကျဆင်းသွားတာဖြစ်ပါတယ်။ပြင်တွင်းအစာချက်စရုံတွေကပြောင်းတစ်ကီလိုကို925ကျပ်နဲ့ဝယ်ယူကြသလိုရန်ကုန်ပြောင်းဈေးကွက်မှာတော့တပိတ်တာကို1350ကျပ်ကနေ1335ဝန်းကျင်အထိပေါက်ဈေးရှိနေပြီးနေရာဒေသလိုက်ဈေးအနည်းငယ်ကွာဟနိုင်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းပင်တွန်းခွင့်ရမယ့်ကာလကိုရောက်ရှိလာရင်တော့ဈေးကောင်းရရှိဖို့မျှော်လင့်ထားတယ်လို့မြန်မာနိုင်ငံပြောင်းလွတ်ငွေအသင်းရဲ့တာဝန်ရှိသူဦးကပြောပါရယ်ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြောင်းတည်နေကိုနေစဉ်ဖေဖော်ဝါရီလ3ရက်နေ့ကနေဩဂုတ်လ30ရက်နေ့ထိ9လတာကာလအတွင်းအခွန်ကင်းလွတ်ခွင့်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်
ကုန်ကြမ်းရေးမြင့်တက်လာပေမဲ့စားကြမ်းစင်းမြင့်တက်မလာတဲ့အတွက်စားကွင်းလုပ်ငန်းတွေအခက်တွေ့နေပါတယ်။မွန်ပြည်နယ်ပါဝင်စားကွင်းလုပ်ငန်းအားလုံးမှာအခုနှစ်စားကြမ်းထုတ်လုပ်မှုအတွက်ကုန်ကြမ်းရေးတွေမြင့်တက်လာပေမဲ့စားကြမ်းစင်းတွေကမြင့်တက်မလာတဲ့အတွက်အခက်တွေ့နေရတယ်လို့စားကွင်းလုပ်ငန်းလုပ်ငန်းတွေကပြောပါတယ်။အခုနှစ်မှာစားကြမ်းထုတ်လုပ်ဖို့အတွက်အသုံးပြုရတဲ့73စီစင်းတွေလုံသမား9ရန်းကနှုံထအပါဝင်အထွေထွေတည်ယူပို့ဆောင်ရေးကုန်ကြမ်းရေးတွေမြင့်တက်နေတာဖြစ်ပါတယ်။
တကယ်ကတော့တက်တာပေါ့ဗျာ။ဘာလဲဆိုတော့ကျွန်တော်တို့73စီတဲ့ဈေးတက်တယ်။နောက်လောက်သမားကဈေးတက်တယ်ဆိုတော့ဈေးကတက်ပြီပေါ့။ဘာလဲဆိုတော့မနစ်ကလောက်သမားဈေးကမနစ်ကနဲ့ကို1,200တက်သွားတယ်လေ။နောက်ဒီဇယ်ဈေးကတော့မနစ်ကဆက်ကိုလည်းအများကြီးတက်သွားတယ်ဆိုတော့ဟိုတင်းဖြစ်တာပေါ့။ဒီကစားအရင်ကဘလောက်ရမလဲမပြောတတ်သေးတော့ယတိပြတော့ပြောလို့မရသေးဘူးဘလောက်ကြည့်ကြမလဲဒါမှတက်တော့တက်ပါမယ်လေ
ပြီးခဲ့တဲ့နှစ်ကစားကွင်းနေရာဒေသအလိုက်ထုတ်လုပ်မှုကုန်ကြစိတ်ကတပိတ်တာကို135ကျပ်ကနေ138ကျပ်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်အခုနှစ်မှာတော့စားကြမ်းတပိတ်တာကိုထုတ်လုပ်မှုကုန်ကြစိတ်က165ကျပ်ဝန်းကျင်လောက်ထိရောက်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်
ยาบีตังนี่มาติมาติอ่ะก็สบลาชะแล้วตัวโหยาชีได้ซ้ําไปตาใจเนี่ยตะเน็บพะลงกုံจาได้งวยแล้วซ้ําไปตาตะไบตาบลาเนี่ยช่วยแล้วสรุปติดเลยอะกูอ่ะซ้ําอูไปชีได้เลยสรุปโหโหเทมไม่อยากดีตั่วดูไม่อยากดีมะเน็กอ่ะเตียนะ30ได้ชีแจกจาแล้วเตียนะ35ชาชีแล้วกวยเนี่ยไม่ดูยอกบ่นะเนี่ยเตียชีกวยจาတော့ကျွန်တော်ပုံရစီရင်တဲ့ကျင်းနဲ့ကွင်းကြတဲ့ရော့တော့ပေါ့ဟု
တ်မြန်မာနိုင်ငံမှာစားထုတ်လုပ်ငန်းကိုမွန်ပြည်နယ် AR တိုင်းနဲ့ရခိုင်ပြည်နယ်တို့မှာအဓိကလုပ်ကိုင်ကြပြီးစားကြမ်းကပြည်တွင်းအသုံးပြုမှုသာရှိပြီးကုန်ရောထုတ်လုပ်မှုမပြုလုပ်နိုင်တာကြောင့်ဈေးနှုန်းကျဆင်းနေတာဖြစ်တယ်လို့စားကွင်းလုပ်ငန်းရှင်တွေကသုံးသပ်ထားကြပါတယ
်အခုဆက်ပြီးဇန်နဝါရီလ23ရက်နေ့ကနေ30ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယပို့ကုန်မဲ့ပေဈေးကတော့စံချိန်တင်မြင့်တက်နေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမဲ့ပေ FAQRC တတင်းကို29,900ကျပ်သာပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ30ရက်နေ့မှာတော့တတင်းကို33,900ကျပ်ထိဈေးမြင့်တက်လာပါတယ်။ဈေးကွက်ထဲကိုမဲ့ပေတဲ့အဝင်နေနေရပြင်အဓိကဝယ်လဲဖြစ်တဲ့အိန္ဒိယဘက်မှာလဲပဲလိုအချက်မြင့်တက်နေရကြောင်းမက်ပေဇင်းတော့ကစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ပဲကုန်တွေကပြောပါတယ
်ပဲလုံးဇင်းတော့ကတော့ဈေးကွက်ထဲပစ္စည်းကောင်းရှားပြီးလောင်သမားတွေလက်ထဲမှာပဲရှိနေတာကြောင့်တအိတ်ကို9,000ကျပ်ဝန်းကျင်မြင့်တက်လာပါတယ် ပြီးခဲ့တဲ့ January 24ရက်နေ့ကမန္တလေးကုန်စည်ဆိုင်ဈေးကွက်မှာပဲလုံးပြအစ်စ်60ပိတ်တာဝန်တိတ်ကို2,500ကျပ်ပဲလုံးပြအစ်စ်တိတ်ကို2,500ကနေ2,100ကျပ်ကြာအသီးသီးပေါက်ဈေးရှိခဲ့ပါတယ် January 31ရက်နေ့မှာတော့မန္တလေးကုန်စည်ဆိုင်ပေါက်ဈေးအရပဲလုံးပြအစ်စ်60ပိတ်တာဝန်တိတ်ကို2,500ကျပ်ကနေ2,100ကျပ်ပဲလုံးပြအစ်စ်တိတ်ကို2,100ကနေ2,500ကျပ်ကြာအထိမြင့်တက်လာတာကိုတွေ့ရပါတယ်
ပြင်းတွင်းလုံငယ်သုံးသမားတွေအဝေးရှိနေရကြကလပဲဈေးကပြင်းပြင်းတက်နေပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဇန်နဝါရီလ30ရက်နေ့ပေါင်ဈေးအရကလပဲ V2 အသေးကတအိတ်ကို3,500ကျပ်ဖြစ်ပြီးကလပဲ929ကတအိတ်ကို28,400ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်ပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေနဲ့ရှင်တအိတ်ကို2000ကနေ5000ကျပ်ကြာဈေးမြင့်တက်လာတာကိုတွေ့ရပါတယ်ကလပဲချင်းထိုင်ဝမ်ကတော့တပိတာကို1,900ကျပ်နဲ့ဈေးငိမ်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှကြောင်းနေမှုတွေရှိနိုင်ပါတယ်ရှင
်ဘယ်ဒီစိမ့်စေးစံချိန်တင်တက်တာအပါအဝင်ကို The Farmer Times Media ကပြပြပေးခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်အစည်းအဝေးမှာအခု2024ခုနှစ်မှာစောင့်ကြည့်ရမယ့်သဘာဝပတ်ဝန်းကျင်ရှိရာကိုပြောထားပါတယ်2023ခုနှစ်ပြီးခဲ့တဲ့နှစ်ဟာရုရှားရဲ့ Ukraine ကျူးကျော်စစ်ငွေကြေးဖောင်းပွားမှုနောက်ဥရုယာတီဖောက်ပြန်မှုအကျိုးဆက်တွေကြောင့်ဆုံးရှုံးနေတာမှုတွေအတော့ကိုများခဲ့တဲ့နှစ်တစ်ခုဖြစ်ပေမဲ့အကောင်းဘက်ကိုဥတီလာနိုင်တဲ့အစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အထောက်ကြိုးပမ်းမှုတွေကိုမြင်ခဲ့ရတဲ့နှစ်တစ်ခုဆိုရင်လည်းမမှားပါဘူး။ဒါပေမဲ့လည်း2023ခုနှစ်အတွင်းချမှတ်နိုင်ခဲ့တဲ့အစိုးရမူဝါဒတွေကုလသမဂ္ဂအပါအဝင်အဖွဲ့အစည်းကြီးတွေရဲ့သဘောတူညီမှုတွေတကယ်အကောင်းထည်ဖော်နိုင်တဲ့ဒီနှစ်အတွင်းစောင့်ကြည့်ရမယ့်အဓိကအကြောင်းအရာ၄မျိုးရှိနေတယ်လို့American Chief Site The Bawa The Ansata နဲ့ဥဒုရာသီရေးစောင့်ကြည့်လေ့လာနေတဲ့ WRI အဖွဲ့ကပြောပါတယ်။ဥဒုရာသီနဲ့အနာဂတ်အစီအစဉ်မှာနားလောင်ပြောပြပေးပါအောင်ခင်ဗျာ။
လူသားတွေရဲ့အနာဂတ်တဘာဝတရားနဲ့ဥဒုရာသီကိုချိခိုက်စေမဲ့ထင်ရှားတဲ့ဖြစ်ရပ်တွေသတိပြုရမယ့်အကြောင်းအရာတွေပြောင်းလဲသင့်တဲ့ကိစ္စရပ်တွေကိုပညာရှင်တွေနှစ်စဉ်အကဲဖြတ်သုံးသပ်တင်ပြကြပါတယ်။ WRI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Annie Dasgupta ကဇန်နဝါရီလနောက်ဆုံးမှာခုလိုတင်ပြသွားပါတယ်
။ 2023 was the hottest year ever recorded.
2023ခုနှစ်ဟာကမ္ဘာမှာစတင်မှတ်တမ်းတင်ခဲ့တဲ့အချိန်ကလေးကစံချိန်တင်အပူဆုံးနှစ်ဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ဆက်တိုက်အပူချိန်တွေမြင့်တက်လာခဲ့တာပါ။ဥရုယာသီပြောင်းလဲမှုဟာအခုလက်ရှိကာလမှာပေါ်ပေါက်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ Global Stock Take အစီရင်ခံစာမှာလည်းအန္တရာယ်ကင်းတဲ့အပူချိန်အောက်မှာဆက်ပြီးအသက်ရှင်နိုင်ဖို့ဆိုရင်2030အရောက်မှာဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှု43%လုံးရှော့ချမှဖြစ်လိမ့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းနိုင်ငံဒီပေးထားတဲ့ဂတိကဝတ်တွေအရလက်ရှိဖန်လုံအိမ်တန်းငွေထုတ်လွှတ်မှုရှော့ချရေးက10%နှုန်းတော့မရှိသေးပါဘူ
းဒီနှစ်2024ခုနှစ်ဟာကမ္ဘာလူဦးရေတဝက်ကျော်တို့ကသူတို့ကိုဦးဆောင်မဲ့လူတွေကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်ဒီနှစ်ကိုရွေးကောက်ပွဲနဲ့လို့သတ်မှတ်ရမှာဖြစ်ပါတယ်ရွေးကောက်ပွဲတွေကကမ္ဘာအပြောင်းအလဲတွေကိုဖန်တီးနိုင်တဲ့ဆိုတာ2022ခုနှစ်ကဘရာဇီးရွေးကောက်ပွဲကိုကြည့်ရင်သိနိုင်ပါတယ်တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့လူဝစ်အင်နာစီယိုလူလာဒီဆီလ်ဗာကသမရအဖြစ်ပြန်လည်အရွေးခံခဲ့ရတဲ့နောက်ပိုင်းဘရာဇီးနိုင်ငံထဲကအမေဆုံတစ်တော်ကြီးရဲ့တစ်တော်ဖြုံးတီးမှုက22ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှလည်းသမရဂျိုးဘိုင်ဒန်ရွေးခံရပြီးတဲ့နောက်ဥဒုရာသီအရေးအတွက်ဒေါ်လာဘီလီယံ380နီးပါးပါဝင်တဲ့သမိုင်းဝင်ပြဋ္ဌာန်းချက်တရချမှတ်နိုင်ခဲ့ပါတယ်အမေရိကန်အခြေစိုက် WRI အဖွဲ့ကပညာရှင်ပေါင်း2000ကျော်ရဲ့ကွင်းစင်လေလာဆောင်ရွက်ချက်တွေအကြံပြုတင်ပြချက်တွေအရ2024ခုနှစ်အတွင်းစောင့်ကြည့်ရမယ့်ကိစ္စရကြီးလေးခုရှိပါတယ်ကမ္ဘာပုံရိပ်မှုကိုဆက်မှုခေဦးကာလကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်ဆီယပ်ကျော်မသွားရေးဆိုတဲ့ရည်မှတ်ချက်အတိုင်းနိုင်ငံရေးသမားတွေဆောင်ရွက်ကြမလားဆိုတာကနံပါတ်1မှာရှိပါတယ်2024ခုနှစ်အတွင်းမဲဆန္ဒရှင်ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာရာသီဥတုဆိုင်ရာအရေးဦးစားပေးမလားရွေးကောက်ခံခေါင်းဆောင်တွေကလည်း 1.5 ဒီဂရီစင်နီဂရိတ်လမ်းကြောင်းနဲ့အညီရဲဝင်စွာဆောင်ရွက်ကြမလားဆိုတာစောင့်ကြည့်ရမှာပါဒုတိယကတော့အစားအစာကိစ္စပါဖလွန်အိမ်တက်ငွေထုတ်လို့မှုအားလုံးရဲ့34ရာခိုင်နှုန်းဟာအစားအစာတွေစီကလာပါတယ်ကမ္ဘာမှာဆာလောင်ငတ်မွနေတဲ့လူတန်းရာနဲ့ချီရှိနေပေမဲ့လည်းစိုက်ပျိုးထုတ်လုပ်ထားသည်များစားနပ်ရိက္ခာအားလုံးရဲ့၃ပုံ၃ပုံဟာတေယူပို့ဆောင်ရေးစနစ်တိုးလောင်သိမ်းဆည်းမှုစနစ်တို့ကြောင့်လေလွင်ပျက်စီးနေရပါတယ် ရေရှည်တည်တံ့တဲ့ဆက်ပြူရဲ့စနစ်နဲ့ခန္ဓာရင်ရှိတဲ့အစားအစာစနစ်တွေကိုနိုင်ငံတော်ရဲ့ဥဒုရသီဆိုင်ရာစီမံချက်တွေမှာထည့်သွင်းပါမယ်ဆိုပြီးတော့နိုင်ငံရေးသမားတွေကကတိပြုထားတဲ့အတိုင်းအကောင့်ထည့်ဖို့ဆောင်ရွက်မလားဆိုတာကိုလည်းစောင့်ကြည့်ရမယ့်အချက်တစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့အရှိန်ကောင်းလာနေပြီဖြစ်တဲ့တန်ရှင်စွိုင်းတွေကိုလှူဒါန်းလှလမ်းမိနိုင်ဖို့အတွက်ကမ္ဘာလျှပ်စစ်ဓာတ်အားလိုင်းတွေကိုခင့်မင်အောင်မွန်မှန်ပြင်ဆင်သွားဖို့ဖြစ်ပါတယ်။ဒီကဏ္ဍမှာဦးစားပေးရင်းနှီးမြှုပ်နှံကြမလား။သဘောထားကွဲလွဲစရာတွေဖြစ်လာနိုင်တဲ့မူဝါဒတွေဘာနာရေးမြေယာနဲ့ဤပညာဆိုင်ရာစိန်ခေါ်ချက်တွေကိုဘလို့ကင်တွေ့ကြမလဲဆိုတော့ကိုလည်းစောင့်ကြည့်ရမယ်လို့ WR ကထောက်ပြပါတယ်။ကိုနစ်ဆက်တဲ့အပူချိန်တွေမြင့်တက်လာတာမှာအထူးသဖြင့်စီရင်နွန်ပါပြီးတော့မိလျော့ခံလူမှုအတိုင်းဝိုင်းတွေမှာအပူတန်းကြောင့်ပဲအသက်တွေဆုံးရှုံးခဲ့ရပါတယ်။ရေသူဥသူဖောက်ပြန်မှုရဲ့အကျိုးသက်ရောက်မှုတန်းကိုကြုံနေရတဲ့လူတွေရဲ့အခွင့်အရေးတွေကိုဘလို့ကာကွယ်ပေးမလဲ။ဥဒုရသီပြောင်းလဲမှုရဲ့အတန်တိတ်လူသက်သမားအဖြစ်တင်စားခေါ်ပေါ်နေကြတဲ့အပူတန်းကိစ္စဘလို့ကင်တွေ့မလဲ။ကဘာလူဦးရေတဝက်ကျော်နေထိုင်ရာမြို့ကြီးပြကြီးတွေကအပူချိန်လွန်ကဲမှုကိုဥဆောင်ဖြည့်ရှင်းမလားဆိုတာကလည်းစောင့်ကြည့်ရမယ့်အကြောင်းအရာနံပါတ်၄ဖြစ်တယ်လို့ WI ကဖော်ပြပါတယ
်။ These pair are four stories on the politics.
ဒါတွေကတော့ဥဒုရသီအရေးတိုးပြန်ဆောင်ရွက်ရမယ့်အကြောင်းအရာ၄ရပ်ဖြစ်တယ်လို့ကျွန်တော်တို့ရင်ဆိုင်နေရတဲ့အကြီးအမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်။နိုင်ငံရေးစိန်ခေါ်ချက်ကတော့သိပ္ပံပညာရှင်တွေပြောတဲ့အတိုင်းကဘာအပူချိန်ကိုတိတသမ5ဒီဂရီကြောမသွားအောင်နိုင်ငံတော်အစီအစဉ်အဖြစ်နဲ့ဘူဝါရချမှတ်ဆောင်ရွက်ဖို့ဖြစ်ပါတယ
်အခုလိုဥဒုရသီပြောင်းလဲမှုအချက်အသေးတွေပို့ပြီးတော့ဆွေးလာတဲ့ကာလထဲမှာပဲအမေရိကန်မက္ကဆီကိုဗြိတိန်အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတို့မှာရွေးကောက်ပွဲတွေဒီနှစ်ထဲကျင်းပမှာဖြစ်ပါတယ်ဒီနှစ်ကျင်းပမယ့်ရွေးကောက်ပွဲဟာဒီရာစုနှစ်အတွက်တော့အရေးအကြီးဆုံးဖြစ်တယ်လို့လည်းပညာရှင်တွေကပြောပါတယ
် And national level governments
ချမ်းသာတဲ့တိုင်းပြည်တွေကြောင့်အပူချိန်တွေပိုမြင့်တက်လာတယ်လို့ပြောရပါလိမ့်မယ်။ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုကနေဆယ်စုနှစ်တင်တဲ့အချိန်အကျိုးမြတ်တွေရရှိကြတဲ့ချမ်းသာတဲ့နိုင်ငံတွေဟာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးအတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ဒါကြောင့်ပြောင်းလဲလာတဲ့ရာသီဥတုနဲ့သဟဇာတာကြောင့်အောင်ကျိုးပန်းနေတဲ့စည်ရင်းအနှံပါတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကအားပေးကူညီရမှာဖြစ်ပါတယ်။
မူဝါဒတွေကိုယ်တော်မှန်မှန်ကန်ကန်ချမှတ်ကျင့်သုံးနိုင်မယ်ဆိုရင်တော့ကာဗွန်တန်းွက်တွေကျဆင်းပြီးသဘာဝတရားကြီးရှင်သန်ကောင်းမွန်လာမှဖြစ်တယ်လို့သန့်စင်တဲ့လေထုပုံမကောင်းမွန်တဲ့ကျမ်းမာရေးတာမှာပဲအလုတ်အကင်တစ်ပေါင်း65တန်းအထိတိုးလာပါလိမ့်မယ်လို့လည်း WR ကပြောပါတယ်။ကမ္ဘာအနာဂတ်ကိုပုံဖော်နေကြတဲ့နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေအတွက်ယာတိဥသူများတာပြီးပုံမကောင်းမွန်တဲ့အနာဂတ်ပေါ်ပေါက်လာအောင်လို့ WRI ပညာရှင်တွေကကမ္ဘာအရေးရက်မှာကွင်းဆင်းလေ့လာပြီးတော့အခုလိုနှစ်စဉ်တင်ပြအကြံပြုနေကြတာလည်းဖြစ်ပါတယ်။ကျမနောင်လောက်ပ
ါ။ဒီနေ့2024ခုနှစ်မှာစောင့်ကြည့်ရမယ့်သဘာဝပတ်ဝန်းကျင်ကိစ္စတွေကိုနားလည်အောင်ပြပြပေးခဲ့တာပါ။အခုတော့သတင်းတွေထဲကသုတအစီအစဉ်မှာကမ္ဘာနိုင်ငံများရဲ့ကြွယ်ဝမှုအညွှန်းကိုပြောထားပါတယ်။နိုင်ငံတွေရဲ့တိုးတက်မှုလွတ်လပ်မှုနဲ့တာဝန်ခံမှုစတာတွေအားလုံးကိုတိုင်းတာသတ်မှတ်တဲ့ကြွယ်ဝမှုအညွှန်းကိန်းကို Legatum Institute ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ကထုတ်ပြန်လိုက်ပါတယ်။သူတို့သုံးသက်တိုင်းတာတဲ့အချက်လက်တွေအကြောင်းမန်နေဂျာတွေပြောပြပေးပါအောင်ခင်ဗျာ။
ရဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေကအချက်လက်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့စစ်တမ်းကောက်ယူသုတေသနပြုပြီးနှစ်စဉ်နှစ်တိုင်းစီရင်စရာတွေကိုထုတ်ပြန်ပြောဆိုကြပါတယ်ပြီးခဲ့တဲ့လပိုင်းကပဲကုန်ဆုံးခဲ့တဲ့2023ခုနှစ်အတွင်းမှာကမ္ဘာနိုင်ငံတွေအကြားချမ်းသာကြွယ်ဝမှုနဲ့ပတ်သက်တဲ့အညွှန်းကိန်းတွေကိုလည်းသုတေသနအဖွဲ့တွေကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်ဒီအညွှန်းကိန်းပြဆရာကို Legatum Institute အဖွဲ့ကြီးကထုတ်ပြန်ခဲ့တာပါဒီအဖွဲ့ကြီးကကမ္ဘာနိုင်ငံတွေနဲ့အတူအဲ့ဒီနိုင်ငံတွေမှာမှီတင်းနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းတွေရဲ့ပြည်စုံကြွယ်ဝမှုအတွေ့ဆောင်ရွက်နေတဲ့စီးပွားရေးပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ကြွယ်ဝမှုဆိုတဲ့နေရာမှာငွေကြီးချမ်းသာကြွယ်ဝမှုတစ်ခုတည်းကိုတိုင်းတာပြီးစစ်တမ်းကောက်ယူအညွှန်းကိန်းတွေထုတ်ပြန်တာမဟုတ်ဘဲနိုင်ငံသားတွေရဲ့ဘဝရည်တည်မှုဆိုင်ရာအခြေခံကြတဲ့အချက်အလက်တွေပေါ်မှာပါစစ်တမ်းယူသုံးသပ်ဆုံးဖြတ်ကြတာဖြစ်ပါတယ် 2023ခုနှစ်အတွင်းမှာလည်းဒီအဖွဲ့အစည်းကြီးကတနိုင်ငံချင်းတမိသားစုချင်းတဦးတယောက်ချင်းစီကနေအကဲဖြတ်သူတေသနာပြုမှတ်တမ်းအတွေ့အကြောင်းအရာ12ခုပေါ်အခြေပြုရယူခဲ့တာပါအဲ့ဒီအကြောင်းအရာ12ခုကတော့ဘေးကင်းလုံခြုံမှုကိုယ်ပိုင်လွတ်လပ်ခွင့်အုပ်ချုပ်မှုလူမှုရေးဆိုင်ရာအချက်အလက်ရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်လုပ်ငန်းဆောင်တာအခြေအနေအခြေခံအဆောက်အအုံနဲ့ဈေးကွက်လက်ခံရရှိမှုစီးပွားရေးဆိုင်ရာအရေးအသွေးနေထိုင်မှုအခြေအနေကျန်းမာရေးပညာရေးနဲ့သဘာဝပတ်ဝန်းကျင်တို့ဖြစ်ကြပါတယ်ဒီချက်လက်တွေနဲ့နိုင်ငံပေါင်း169နိုင်ငံကိုစစ်တမ်းကောက်ယူပြီးသုတေသနပြုအညွှန်းကိန်းတွေထုတ်ပြန်ခဲ့တာမှာတော့2023ခုနှစ်ထဲမှာတကမ္ဘာလုံးအတိုင်းအတာနဲ့ကျွယ်ဝမှုအမြင့်ဆုံးနိုင်ငံကတော့ဥရောပမြောက်ပိုင်းကစကန်ဒီနေးဗီးယားနိုင်ငံတစ်ခုဖြစ်တဲ့ဒိန်းမတ်နိုင်ငံဖြစ်ပါတယ်။ဒါအပြင် Sweden, Norway, Finland နဲ့ Switzerland နိုင်ငံတွေကလည်းချမ်းသာကြွယ်ဝမှုအမြင့်ဆုံးနိုင်ငံတွေစီးရင်မှာထိတ်တန့်ကရှိနေပါတယ
်။ Delighted Alejimal Warden Hari Ha 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 Hal Ha Ha
တောင်ဆူဒန်နိုင်ငံကတော့အဆင့်အနှိမ့်ဆုံးနိုင်ငံအဖြစ်ရှိနေတာပါ။တောင်ဆူဒန်နိုင်ငံလိုပဲယေမင်Central Africa, Afghanistan နဲ့ Somalia နိုင်ငံတွေကလည်းကြွယ်ဝမှုအနေဆုံးနိုင်ငံတွေအဖြစ်ရှိနေကြပါတယ်အာဆီယံနိုင်ငံတွေအပါအဝင်ဖြစ်တဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာနိုင်ငံတွေမှာတော့နယူးဇီလန်နိုင်ငံကကြွယ်ဝမှုအရှိဆုံးနိုင်ငံအဖြစ်နဲ့ကမ္ဘာအဆင့်30မှာရှိနေပါတယ်။အဲဒီနောက်မှာတော့ဩစတြေးလျ၊ဂျပန်၊စင်ကာပူနဲ့ထိုင်ဝမ်တို့ရှိနေပါတယ်။ဒီဒေသတွေမှာကြွယ်ဝမှုအနေဆုံးနိုင်ငံကတော့ကမ္ဘာအဆင့်143မှာရှိနေတဲ့မြန်မာနိုင်ငံဖြစ်နေပါတယ်။ဒါအပြင်2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာမှာအဆိုးဝါးဆုံးနိုင်ငံတစ်ခုဖြစ်သွားတယ်လို့လည်း Legatum အဖွဲ့ကြီးရဲ့2023ကြွယ်ဝမှုအညွှန်းကိန်းထုတ်ပြန်တဲ့စာရင်းမှာဖော်ပြထားတာပါရှင
်။ကမ္ဘာနိုင်ငံတွေရဲ့ကြွယ်ဝမှုအညွှန်းကိန်းနဲ့မြန်မာနိုင်ငံနောက်ဆုံးရောက်နေခဲ့တာကိုမှတ်ညွှန်းညွှန်းလင်းပြပြခဲ့တာပါ။အခုတော့ VOA American တိုင်းရဲ့စနေညပတ်စဉ်စနေညစီစဉ်နေအဆုံးမသက်ခင်သတင်းချင်းချက်ကိုကိုစောဝန်လှိုင်ပြပြပေးပါအောင်ခင်ဗျာ။
ဂျော်ဒန်နိုင်ငံကအမေရိကန်စစ်တပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့ဝင်3ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအီရန်ပံ့ပိုးထားတဲ့အဖွဲ့တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းနဲ့တောက်ကြနေကတိုက်ခတ်ခဲ့ပါတယ်။နောက်ထပ်လည်းတိုက်ခိုက်မှုတွေလုပ်သွားအောင်မယ်လို့အင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့ပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီမှလာမယ့်တနင်္လာနေ့ဖေဖော်ဝါရီလ5ရက်နေ့မှာမြန်မာအရေးတည်ထောင်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ဒေသစံတော်ချိန်မနေ့ဆယ်နေ့မှာဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အယက်သားတွေအပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူ့အခွင့်အရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်လျှောက်လှမ်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့အမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြီးညာချက်ထုတ်ပြန်တောင်းဆိုပြီးမှအခုလိုမြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်ဖို့ဖြစ်လာတာပါခင်ဗျာ
။ကျေးဇူးပါကိုစောဝင်းလိုက်အခုလိုသတင်းအချင်းချင်းပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ National Gallery တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝအရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။